ကျောင်းတောင်ကျင်းတီစီမံကိန်းကန့်ကွက်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံခဲ့ရပြီးတဲ့နောက်ပိုင်းမှာအခုနောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာတွေကိုအဓိကပြောပြသွားမှာပါဒီထဲကမှဒီမီးလောင်တန်ရာရထားတဲ့တန်ဃာတော်တွေရဲ့အခြေအနေဘယ်လိုရှိသလဲစေဝါကုသမှုအလုံးလောက်ရကြရလားဆိုတာကိုရင်ဆုံးကြည့်ကြရအောင်ပါရှင်လက်ပလောင်းတောင်ကျင်းတီစီမံကိန်းရပ်တန့်ရေးကန့်ကွက်ဆန္ဒပြခဲ့ကြတဲ့တပိတ်စခန်းတွေကိုနိုဝင်ဘာလ29ရက်နေ့ကအာဏာပိုင်တွေအကြမ်းဖက်နှိမ်နှင်းခဲ့တာမှာဒဏ်ရာအပြင်းထန်ရခဲ့ကြတဲ့တန်ဃာတော်တွေဒီမန္တလေးနဲ့မုံရဆေးရုံမှာစေကူတာမှုခံယူနေရပါတယ်။ဒီတန်ဃာတော်တွေအတွက်အာဏာပိုင်တွေဘက်ကချမ်းမာရေးစောင့်ရှောက်မှုတစုံတရာထောက်ပံ့ပေးခြင်းမရှိသလိုမုံရဆေးရုံကြီးမှာဆိုရင်ဒီစေဝါကူတာမှုခံယူနေတဲ့တန်ဃာတော်တွေအတွက်အလူရှင်တွေကစေဝါအလူပြုခြင်းပေမဲ့လို့ဆေးရုံကလက်မခံတဲ့အခြေအနေတွေလည်းရှိနေပါတယ်။မန္တလေးပြည်သူစေယုံကြီးမှာတော့စေကုသခံနေတဲ့တန်ဃာတော်၄ပါးရှိနေပါတယ်။ဒီတန်ဃာတော်ရဲ့အခြေအနေနဲ့ပတ်သက်လို့တော့ကိုတိုင်တန်ရန်ရခဲ့သူဖြစ်တဲ့ရေတော်တိုက်ကဆရာတော်ဦးဝီတုတာကအခုလိုမှိတ်ပါတယ်
။တန်ရန်ပြင်းပြင်းထန်ထန်နဲ့ရရှိတဲ့ဆရာတော်ဦးတိတ်ခညာနာစာလင်းကြီးမြို့တော်ကလည်းတည်တဲ့အကြီးပေါ့ပေါ့ဆရာဝန်ကြီးတွေကုသပြီးတော့အခမ်းအနားပြုထားပါတယ်။လူဖျားကြီးတိုင်းအလဲတော်ကြီးဦးဝီတုတာစာရသူ ಇದು တော့ပေါ့နော်ပြင်းပြထန်ထန်နဲ့ခန်းစားနေရတာတော့တခါကြီးတို့မျက်မှောက်မြင်နေတိုင်းပါပဲအဲဥိတုဒ္ဒဇာရတော့အနည်းအငယ်ပြပေါ့ဒီလောက်ဆိုးရတဲ့အချိန်ကြီးတော့မရောက်ဘူးနောက်ဥပါကတဆိုတာကတော့အခုမျက်စိပြက်မလားဘယ်လိုချိန်မလဲမသိတော့အရေးမကူနေတာလေးတည်းရှိပါတယ်ပေါ့နော
်ထိခဲ့တန်ရရခဲ့တဲ့တန်ဃာတော်တွေကတပါဖြစ်တဲ့မုံရခရိုင်စလင်းကြီးမြို့နယ်ကဆရာတော်ဥတိခညာနာကတော့မျက်ရည်ရိုဘုံတွေမိလောင်ဘုံတွေနဲ့မိโกဘုံတွေပောက်ကွဲခဲ့တဲ့အခြေအနေနဲ့သူထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကိုအခုလိုမိန့်ပါတယ်
။အကောင်ကကွဲကာဆာမှာဖူးနဲ့ပန်းလိုက်တာဥစဉ်နှစ်ထပ်ဆောင်ကအပေါ်ကြီးဖြစ်ပြီးတော့လောင်းသွားတယ်။နော်ထပ်ထပ်လေးဟာရေဆိုးနေကြီးနော်ဆိုးနေရေရှိနေတဲ့ဟာကြီးကိုတစ်ချက်တည်းနဲ့လောင်းသွားတော့ဥစဉ်နဲ့သင်္ကန်းမှာလောင်းသွားတာ။သင်္ကန်းကတော့မဆိုးတော့ဘူးဆိုးတာပေါ့နော်။သင်္ကန်းနေရာတော့အကုန်ကြီးပတ်သွားတာ။အဲ့မှာဥစဉ်ကလည်းဘာမှမြင်တော့ပါဘူးမိရေဖြစ်နေမျက်စိကလည်းဘွားနေအဲ့မှာထားပြီးတော့ရှောက်ရတော့ပေါ့ချက်တဲ့အဲ့ဒီချက်တဲ့ကဦးစင်းညာဘက်ကင်မာရေညာဘက်ခြေတော်တစ်ခုတုံးနေညာဘက်လက်တီရေညာဘက်ကြောပိုင်းနေဒီဆံဝင်းကြီးကဒီမှာရောက်တော့ဆိုတော့ဒါ 80% ဒီပြားတွေကိုလုံးလုံးပါတယ်မဆိုကြဘူးနော်
မန္တလေးစေယုံကြီးမှာစေဝါကုသမှုခံယူနေတဲ့ဒီတန်ဃာတော်တွေကိုမိသားစုတွေနဲ့အလူရှင်တွေကပဲအထူးကတာဝန်ယူကုသပေးနေတာဖြစ်ပါတယ်။တန်ဃာတော်တချို့ဟာခန္ဓာကိုယ်ရဲ့တဝက်နီးပါးဒီအတွင်းမိုင်းကြွက်သားတွေလောင်ကျွမ်းတဲ့အထိဒဏ်ရာအပြင်းထန်ရခဲ့ကြတာပါ။ဒီလိုမျိုးတန်ဃာတော်တွေကိုကုသရေးမှာကျွမ်းကျင်တဲ့ဆရာဝန်တွေရဲ့ကုသမှုလိုအပ်တယ်လို့ပြည်စုံတဲ့အဆောက်အအုံတွေလည်းအထူးလိုအပ်နေတာဖြစ်ပါတယ်။ဒါမဲ့ဒီတန်ဃာတော်တွေအတွက်အာဏာပိုင်တွေဘက်ကဒီစေဝါနဲ့ကျန်းမာရေးစောင့်ရှောက်မှုတစုံတရာထောက်ပံ့ပေးတာမျိုးမရှိသလိုမုံရဆေးရုံကြီးမှာစေဝါကုသခံနေရတဲ့တန်ဃာတော်တွေဆိုရင်လေဒီအလူရှင်တွေကစေဝါလူဒန်းကျင်တာကိုတောင်မှလူဒန်းလို့မရတဲ့အခြေအနေမှာရှိတယ်လို့နိုင်ရေးကူညီမှုအသင်းရန်ကုန်ဥက္ကဋ္ဌဦးကျော်သူကပြောပါတယ်
ကျွန်တော်ဒီမှာစေဝါကုဖို့ပေါ့လေစေယုံသွားတော့စေယုံအုပ်ကြီးကဒါစေဝါလုံလောက်တယ်ကဲကုသမှုလုံလောက်တယ်ဆိုမှဒါမဲ့သံဃာတွေရဲ့အနေအထားကတော်တော်ဒါညာတွေကတော်တော်ပြင်းထန်တယ်ဟိုအပားရခဲကြီးလှိုက်စားနေတာတွေတွေ့တယ်စေစုကဆရာဝန်ကြီးကဒီဟာတက်ဆိုရင်တော့မရှိပါနဲ့လို့ပြောတော့ဟာကျွန်တော်စေစုကမရဘူးဝတ္ထုငွေပဲလှူခဲ့တယ်ဟိုမှာစေယုံမှာရှိတဲ့ဆရာဝန်တွေလက်စပါတွေရရတယ်လေတော်တော်လေးဒီလိုတိုက်ကုပေးကြပါတယ်ကျွန်တော်သွားတော့လေကျွန်တော်တို့တော်တော်လေးအားပေးကြတယ်ဟိုလာလာကိုကျေးဇူးတယ်ကူပြောကြတယ်ဒါမဲ့အနေဒါသူတို့ဒီကိစ္စအတွက်လာလှူရဲဆိုရင်တော့လက်ခံလို့မဖြစ်တဲ့အနေအထားမျိုးကြီးပြောနေတော့အဲ့တော့လည်းစိတ်မကောင်းအောင်ဘူးလေ
အခုလိုမီးလောင်တန်ရာရထားတဲ့ဆန္ဒပြတန်ဃာတော်တွေနဲ့ပြည်သူတွေထဲမှာစေယုံတက်ပြီးစေဝါကုသမှုရသူတွေရှိတယ်လို့ဖန်ဆီးခံရမှာကိုစိုးရိမ်တဲ့အတွက်ရွာတွေထဲမှာပဲပုန်းရှောင်နေရတဲ့သူတွေလည်းရှိနေတာကြောင့်ဒီလိုလူတွေနဲ့တန်ဃာတော်တွေရဲ့ကြားမှာရေးစိုးရိမ်ရတယ်လို့လည်းဦးကျော်သူကပြောပါတယ်လောလောဆယ်မှာဒဏ်ရာအပြင်းထန်ရထားတဲ့သူတွေကိုမုံရွာနဲ့မန္တလေးကဒေသခံပြည်သူတွေနဲ့လူမှုအကူအညီပေးရေးစေနာဝန်ထမ်းအဖွဲ့တွေကလိုအပ်တဲ့ဆေးဝါးအကူအညီတွေပေးနေတာဖြစ်ပါတယ်ရှင်